ကဘာကြီးပူနွေးလာစေတဲ့အဓိကတရားခဏ်ဟာလူသားတွေဖြစ်တယ်ဆိုတာပို့ပြီးတော့သိချသွားတဲ့အပြင်ဒီရာစုနှစ်ထဲမှာလည်းကဘာအပူချိန်ဆက်ပြီးတော့မြင့်တက်နေအောင်မယ်လို့ရာသီဥတုဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ခုကပြောလိုက်ပါတယ်။လူတွေကြောင့်ကဘာကြီးပူနွေးလာတယ်ဆိုတာ95ရာခိုင်နှုန်းသိကြတယ်လို့ကဘာရာသီဥတုပြောင်းလဲမှုကိုအစိုးရတွေကြားမှချိတ်ဆက်ပြီးတော့သိပ္ပံနီးခြားလေ့လာနေတဲ့ IPCC အဖွဲ့ကဒီကနေ့တောက်ကြနေမှာဓာတ်ရိုက်ကိုပြောလိုက်တာဖြစ်ပါတယ်။2009ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့လူသားတွေကြောင့်ဖြစ်ပုံရတယ်လို့သာပြောကြားခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ရဲ့အခုနောက်ဆုံးလေးလာတွေ့ရှိချက်အရကမ္ဘာလေထုထဲမှာရောသမုဒ္ဒရာတွေထဲမှာပါပူနွေးလာတဲ့နှင်းတွေရေခဲတွေပျောက်ဆုံးကုန်ပြီးတော့ကမ္ဘာရေမျက်နှာပြင်တွေလည်းမြင့်တက်လာတဲ့အပြင်ဖန်လုံအိမ်ဓာတ်ငွေတွေလည်းပိုများလာတယ်လို့အခုအစီရင်ခံစာသစ်ကိုရေးသားသူတယောက်ကပြောပါတယ်။2100ခုနှစ်မတိုင်ခင်ကမ္ဘာရဲ့ပြင်းမြအပူချိန်ဟာဓာတ်သမ3ဒီဂရီကနေပြီးတော့ 4.8 ဒီဂရီဆယ်လ်ဆီယပ်စ်အထိကိုမြင့်တက်နိုင်ပြီးတော့ပင်လယ်ရေမျက်နှာပြင်တွေကလည်း26စင်တီမီတာကနေ82စင်တီမီတာအထိကိုမြင့်တက်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာ IPCC အဖွဲ့ကခန့်မှန်းပါတယ်အခုထုတ်ပြန်တဲ့အစီရင်ခံစာကနေပြီးတော့ကမ္ဘာကြီးပူနွေးလာမှုရောပါရေးကိုအစိုးရတွေကဆောင်ရွက်ဖို့အတွက်တွန်းအားဖြစ်တဲ့လို့ရာသီဥတုပြောင်းလဲမှုကာကွယ်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်